္လာပါတကယ်တော့မန္တလေးဆိုတာအမှုပညာနဲ့တည်ဆောက်ခဲ့တဲ့မြို့ပါတချင်းတန်တွေနဲ့တာဝရင်သာစီပင့်တင်ထားခဲ့တဲ့မြို့ပါဒါကြောင့်လဲမြန်မာမင်းနေပြည်တော်အဆက်ဆက်မန္တလေးရတနာဘုံနေပြည်တော်လောက်ထီးဘွဲ့နန်းဘွဲ့မြို့ဘွဲ့တွေမများခဲ့ဘူးလို့ပညာရှင်တွေကသုံးသပ်ကြတာပါတချင်းဂီတနဲ့မြို့တော်ကိုတိဆောက်တယ်တချင်းဂီတနဲ့ထီးနန်းတိဆောက်တယ်တချင်းဂီတနဲ့တိုင်းသူပြည်သားစိတ်ဓာတ်မြင့်တင်တယ်တချင်းဂီတနဲ့ဘရင်ထီးဖျားအမျောအမြင်ကိုတဲ့မှတ်တယ်တချင်းဂီတနဲ့ရိုင်내မှုတွေခိုင်မာစေတယ်တချင်းဂီတနဲ့ကြိုးចောင်းဆင်ခြင်စေခဲ့ပါတယ်ဒီလိုတချင်းဂီတနဲ့ပျော်ရွှင်ကြည်နူးနေတဲ့မန္တလေးမြို့ကြီးကို1942ခုနှစ် AB 3ရက်နံနဲ့17နာရီအချိန်မှာဂျပန်လေရင်အဆင့်80ခန့်ကတမျိုးလုံးပက်စိတ်တိုက်ဘုံကျဲလိုက်တာနဲ့အပျော်တွေကိုရုတ်ချီတုံမှောက်လိုက်ပြီးတုံလှုပ်ခြောက်ခြားပွေအနိဋ္ဌာယုံများဆိုင်းမဆင့်ဘုံမဆင့်ရောက်လာပါတော့တယ်။အစဉ်အဆက်ကိုဥကွန်ချင်းချင်းလေးတဲ့မှာပဲကိုအရက်နဲ့ကိုဇက်ပျော်ပျော်နေတတ်တဲ့မန္တလေးသူမန္တလေးသားတွေအဖို့ဂျပန်လေဓာတ်ကြီးချီတက်လာတာကိုပဲကောင်းကင်ကဘာဆက်ကပြလီသလားထင်မှတ်မှားပြီးလက်ခုပ်လဝတီးကပျော်ပျော်ကြီးကြည်နေကြရာကမှန်းချက်နဲ့နှမ်းထွက်မကိုက်ဖဲမီးလောင်ဘုံတွေစက်တနတ်တွေနဲ့ဒရဇက်ပစ်ခတ်ပါမှအော်ဟစ်ပုံအောင်ကြလို့တည်လိုက်ကြတာလေတောက်တောက်လေးပဲတဲ့ဒီလိုနဲ့မေလတရက်1304ခုနှစ်ကဆုံလဆုပ်3ရက်တောက်ကြနေမှာတော့ဂျပန်တွေမန္တလေးတမျိုးလုံးတင်ပိုက်လိုက်ပါတော့တယ်စီရဲ့အနိဋ္ဌာယုံကို၃နှစ်၃မိုးမြတေခွဲကွဲကြရှင်ခွဲကွဲကြနဲ့နဖူးတွေဒူးတွေခံစားကြရပြီး1945ခုမတ်လ21ရက်နေ့မှပဲဂျပန်လက်အောက်ကမန္တလေးမြို့ကြီးလွတ်မြောက်ခဲ့တာပါအရာရှင်းမြန်တာထွက်ပြေးကြတဲ့မန္တလေးသူမန္တလေးသားတွေပြည်တော်ဝင်နိုင်ကြပါပြီစစ်ကြီးပြီးပေမဲ့စစ်တန်ရာတန်ချက်ကနှလုံးသဲဖို့ကိုဆွဲကင်လှုပ်ရှားခံစားစေတော့မိမဲ့ဖမဲ့အလုံးမဲ့အကင်မဲ့အိုးမဲ့အိမ်မဲ့ဖြစ်ကြရတော့ပညာမဲ့ညာမဲ့အသိမဲ့ကြတာမဆန်းပါဘူး။ကဘာပေါ်မှာမြည်သည့်နိုင်ငံမြည်သည့်တိုင်းပြည်မြည်သည့်နေရာဒေသမြည်သည့်လူမျိုးဖြစ်စေစစ်ဆိုတာနဲ့ဒီအနိဋ္ဌာယုံတွေဒီဆိုးကျိုးတွေခံစားကြရသူကြီးပါ။ဒီတော့စစ်ကြီးအပြည့်မန္တလေးမှာလူငယ်လူရွယ်လူလတ်ကြားမှမဟုစိတ်ဓာတ်တွေပျက်စီးကုန်ကြပါပြီ။ရှင်နယ်ဘွက်ထဲရေထဲမှာအိုးမဲ့အိမ်မဲ့ဖြစ်ကြရပေမဲ့အဝတ်အစားအပျော်ပါကမလျော့ကြပါဘူး။ပိုဆိုးတာကအလောင်းအစာအတောက်စားတွေပါပိုကဲလာတာမျိုးပါမန္တလေးသူကုံမာကြီးလေးတွေကအလုံးမရှိစားစရာမရှိတာဖြစ်တာညနေစောင်းတာနဲ့နှခန်းနီပါနီဆိုးအဝတ်စားအပြိုင်ဝတ်ပြီးဓာတ်ရှင်သွားကြပွဲလန်းသွားကြတာပါပဲအပျော်ပါနောက်ကငွေကြေးကဖဝါချေရထက်မြမလိုက်နိုင်ပဲလွယ်ကူတဲ့ငွေရှာလန်းတွေစီရောက်ကြတာပါပဲမန္တလေးသားလူလင်ပြိုတွေကလည်းအင်္ဂလိပ်စစ်တပ်ဂျပန်စစ်တပ်တွေစီကကြံရစ်ခဲ့တဲ့အရက်မျိုးစုံတောက်ဘိန်းရှူအပျော်ပါလိုက်လောင်းကစားဝိုင်းတဲ့အချိန်ကုန်ကြလေတော့လူတွေလဲရှူနာရှိုက်ကုန်ခါချီတာခွေရင်ဖြစ်လို့ပေါ့ဒီကိုကိုဒီမမတွေနဲ့ဘယ်နဲ့လှုပ်ပြီးတိုင်းပြည်လွတ်လပ်ရေးဆောင်ရွက်နိုင်မှာလဲတို့လူလေးများသိုးတလေဆိုရင်အရက်ဆိုင်ဖဲဝိုင်းနဲ့ပြည်တစားအိမ်တွေတဲကတော်တလူရော်တလူကြိလောက်ကြတာပေါ့ဆိုတဲ့ညောင်းနာနာအတန်တွေပဲထွက်လာမှာမဟုတ်လားဒီတော့အမျော်အမြင်ရှိတဲ့မြို့မိမြို့ဖတွေပညာရှင်ကြီးတွေခေါင်းချင်းဆိုင်ကြတော့တယ်ကဲဒီလူငယ်တွေကိုဒီဆိုင်ဒီဝိုင်းဒီအိမ်တွေကဆွဲထုတ်ရမယ်ပထမဆုံးသူတို့စိတ်ဓာတ်တွေပြင်ရမယ်နီးစပ်ရရက်ွက်တိုင်းအသိအဖွဲအစည်းယုံတွေဖွဲ့စည်းကြားမှဟူသမျှကာယပလလိုက်စားပြီးအမျိုးသားကိုယ်လက်ကြံ့ခံရေးအဆင့်ကိုဆောင်ရွက်ကြရမယ်ဒါမှသာလွတ်လပ်ရေးတိုက်ပွဲအတွက်ပခုံးနဲ့လက်ပြင်းကြောချင်းကတန်ချောင်းဖြစ်တော်မှာပေါ်ဆိုပြီး1945ခုဒီဇင်ဘာလ29ရက်နေ့မှာပဲအထက်ဗမာနိုင်ငံကိုယ်လက်ကြံ့မာရေးအသင်းကြီးဤကာယပလပြပွဲကိုမန္တလေးမြို့လေ82လမ်းနဲ့83လမ်းကြား32လမ်းနဲ့32လမ်းကြားကနေသူရင်ဇက်ယုံကြီးမှကျင်းပခဲ့ပါတယ်။မန္တလေးထုံးစံအတိုင်းဆိုင်းနဲ့ဝိုင်းနဲ့အဆိုးနဲ့အကနဲ့ကဆက်နဲ့ပြတ်ဆက်နဲ့ပါပဲ။ထုံးစံအတိုင်းမြို့မှငိမ့်တို့ဥယင်လေးတို့ဥစီးပြီးမြို့မှတီးဝိုင်းနဲ့ပါပဲ။တီးဝိုင်းနာမည်ကိုတော့ Great The Music နဲ့နှင်းတွဲတွဲတီးဝိုင်းလို့တပိုင်းစီမှနာမည်ပေးခဲ့ပါတယ်။ပထမပိုင်းအစည်းအဝေးရဲ့ပနာမအဖြစ်အိုလံပစ်ဆိုတဲ့သင်းကိုတီးမှုတ်တယ်။အမျိုးသားများကိုလည်းကြံ့ခံရေးအတွက်မြို့မှငိမ့်ကရည်ရွယ်ဆက်ဆိုတာပါ။အဲ့ဒီအချင်းဇေယမောင်ဘွဲ့ရတဲ့စကိုင်းသားကိုလှမောင်ရုပ်ရှင်မင်းသားဇေယတို့ကိုဘသိန်းတို့ဥဆောင်ပြီးကာယပလမောင်များပါဝင်တဲ့တရုတ်ပြမှုပါ။အိုလံပစ်တချင်းကမြန်မာလေးကင်းနဲ့ဘိန်းပေါင်းတန်တွေကြားရသူတိုင်းချက်တိမှွေးညင်ထစရာပေါ့။ဒီကနေ့အထိတည်ဆိုကြတဲ့တချင်းပါပဲ။နောက်အစီအစဉ်မှာတချင်းတစ်အဖြစ်အမျိုးသမီးများဤကျမ်းမာရေးလေးကျင်ကန်တရုတ်ပြဖြစ်ပါတယ်။လူတသက်တာဖြစ်လာကြိုက်ဝဲစိတ်ကိုချမ်းသာခြင်းဟာကျမ်းမာခြင်းနဲ့ပြည့်စုံခြင်းသာအရင်ခံဖြစ်တယ်လို့အစအချီတဲ့တချင်းပါ ၃ဘိုက်ပါပါတယ်ဒီနေရာမှာဆရာမျိုးမှန်ရင်ခင်မီဘုံကိုပြောပြပါမယ်တချင်းတတိယဘိုက်မှာတို့နေစာလှုံမယ်ဘောစဉ်ခဲပွဲကန့်တတ်စားမယ်လက်ဆက်ကောင်းရဝဲသူ့လိုရင်းအနဲ့သူ့ပရိုတိန်းအချက်တွင်းထွက်စားအစီတကြားကစီကာဘိုဟိုက်ဒရိတ်ဓာတ်ဗီတာမင်မျှလျင်အသက်ရှိမယ်လို့ရေးဆက်ခဲ့ပါတယ်။တချင်းနှစ်မှာကဒီနေ့ထိထင်ရှားကြော်ကြနေတဲ့ရင်ကိုမဲ့တချင်းကိုဆရာမျိုးမှန်ငင်းကရေးဆက်ပေးခဲ့တယ်။တံမာထွားကြိုင်ပြီးကဘာသူအလဲလျှောက်သွားမယ်အလွန်တင့်တယ်ဆိုတဲ့တချင်းမှာဒီတချင်းရဲ့ဒုတိယဘိုက်မှာလည်းအလွန်ခင်မီလာတဲ့ဆရာမျိုးမှန်ငင်းရဲ့စကလုံးကတိကတ်တတွေကိုတွေ့ရပါတယ်။မိန်းကလေးတယောက်ရဲ့စံချိန်မီအလှနဲ့ပတ်သက်ပြီးခင်မီစွာဆက်ဆူခဲ့တာပါ။ထွားဆိုင်ဆိုတာမြမအတိုင်းအထွားရတရောင်မှာပဲတရောင်ဟာ၁၈လက်မှရှိပါတယ်လက်၄သစ်က၄လက်မှပါဒီတော့ထွားဆိုင်၄သစ်ဟာ၁၈အပေါင်း၄ညီမချင်း၂၂လက်မှပါပဲနောက်တချင်း၃ကတော့အလန်တော်ဒရိန်ပါတဲ့ဒီတချင်းမှာလည်း၄ဘိုက်ပါတယ်ခုံလွှားလန်းစန်းခက်ကြမ်းညမ်းကောင်းပါတယ်ဗမာလုံးမဲကစားပြီးလေးလာကရဲ့ကိုလက်လှုပ်ရှားခွန်အားကြီးချောင်းကိုကွယ်မချူမချာမာမာတန်တန်ကိုကြီးသွေးပြကျင်တယ်ဆိုတဲ့စာသားတွေဖြစ်ပါတယ်ဒီပွဲတော်ကြီးလည်းပြီးရောမန္တလေးရဲ့ရက်ွက်တိုင်းမှာကိုကာယကြံ့ခံရေးအသင်းတွေအလေးမအသင်းတွေအရှိုးရှိုးပေါ်ပေါက်လာပြီးကြားမမယွေးလူငယ်တွေကိုကာယပလနဲ့ကြားမရေးကိုလိုက်စားကြတော့တာပါပဲအကြောင်းချင်းရာဇင်းမြက်မသိသူတွေကတော့အများတွေကလွတ်လပ်ရေးတိုက်ပွဲအတွက်ဓာသွေးနေကြချိန်မန္တလေးကတချင်းဆိုတီးမှုတ်ကခုန်နေကြလေရဲ့လို့အပြစ်တင်ကြတဲ့အားလုံးစိတ်နှလုံးချမ်းမြေ့ကြပါလေကျွန်တော်ဆုနှတ်ပါ